အခုတော့ဒီထိုင်းမြန်မာနယ်စပ်ကန်ချရာဘူရီခရိုင်မှာဖေဖော်ဝါရီလ4ရက်နေ့ကရခိုင်ပြည်နယ်ကလာတဲ့ရခိုင်လူမျိုး18ဦးဖမ်းဆီးခံခဲ့ရတဲ့နယ်ပတ်သက်ပြီးတော့ကျမတို့ VOE မြန်မာပိုင်းသတင်းတောက်မအေးမှသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ထိုင်းမြန်မာနယ်စပ်ထိုင်းတောင်ပိုင်းကနေမလေးရှားနယ်စပ်ထိသွားဖို့အတွက်လာနေကြတဲ့မြန်မာနိုင်ငံသား18ဦးကိုထိုင်းနယ်ခြားဆောင်တပ်ဖွဲ့တွေနဲ့ပြည်သူစစ်တွေပူးပေါင်းပြီးဖမ်းဆီးခဲ့ပါတယ်။သူတို့တွေဟာလူကုန်ဦးသမားတွေနဲ့ချိတ်ဆက်ပြီးမလေးရှားနယ်စပ်ထိသွားဖို့အတွက်စောင့်ဆိုင်းနေတော့မှာပဲဖမ်းမိခဲ့တာဖြစ်တဲ့အကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့မှတ်တမ်းနဲ့အလို့သမားရေးရာတာဝန်ခံဦးမင်းဦးကပြောပြပါဗျ။
Okay. လမ်းကြောင်လူတွေရောက်ပါလို့ဆိုတော့ခေါင်းအမိတော့ပေါ့။ထိုင်းဘက်ချန်တဲ့ပန်းစံပိုင်းနဲ့ဖြတ်ပြီးတော့ရေးလာတာပြီးမှသူတို့စောင့်နေ။စောင့်နေဆိုတော့သူတို့ကဒီလိုအချမ်းမှရှိတဲ့ထိုင်းလူဟိုကလူမောင်ခိုးတွေလူကုန်ကူးတဲ့လူတွေရဲ့အဲ့ဩစတြေးလျအောင်ဆောင်းနေပါတော့နော်အဲ့မှာသူတို့ပြောဝင်ရဆိုလို့ရှိရင်တော့ဒီရောက်ကိုမကောင်းနဲ့မလင်းနေဆိုင်ကိုသူတို့ကတွားမှာသူတို့ကရခိုင်သားစစ်စစ်တွေပဲ
ထိုင်းတောင်ပိုင်းမှာလည်းတရားဝင်ဝင်ပေါက်နှစ်ပေါက်ကလွဲရင်တရားမဝင်တဲ့ဝင်ပေါက်တွေအများပြားရှိတာမို့တောလန်းတွေကိုသုံးပြီးအလုတ်ကန်ရှာဖို့အတွက်လာကြတဲ့သူတွေဟာအများအတန်းခိုးဝင်လာနေကြတာဖြစ်တယ်လို့လည်းဆိုပါတယ
်ဟိုပထုကနေကျွန်တော်တို့ဒီထိုင်းမဲ့အချောင်းပြောနော်အဲ့ဒါမှကြည့်လိုက်လို့ဆိုဒီဝင်ထွက်လို့ရတဲ့ဟိုပါဘောသူဝင်ပေါက်တဲ့ပုံစံဆိုသူဒီတင်ဝင်ထွက်လို့ရတဲ့အပေါက်ပေါင်းက22နေရာရှိတယ်ဆိုတော့ဒီနေရာတွေကအချိန်ကြီးဝင်လို့ရတယ်ဒီညစ်ကြီးခြာညစ်ကလေးပဲခြာရတယ်နောက်ဘက်ကကျတော့အပေါက်ကကျတော့တောင်လေးခြာရတယ်ခြာရတော့တောင်းကနေဖြတ်ပြီးတော့ဝင်လို့ရတယ်ဟု
တ်စစ်စေးခိတ်တွေများတဲ့လမ်းတွေကိုရှောင်ကွင်းပြီးစစ်စေးခိတ်တွေနဲတဲ့လမ်းကိုသုံးလာတာဖြစ်တယ်လို့လည်းဦးမင်းဦးကပြောပါတယ
်ဒီပုံကကျတော့သူကစုံပေါ့ခြာရတဲ့လမ်းကစုံစုံပေါ်ကနေပြီးတော့ဦးနာဆွဲထားနေတယ်ကျွန်တော်ရဲ့ခွဲရတာအဲ့တော့ဒီကွဲကားတွေကပြန်လာအောင်တုံးလိုက်ပြီးဒီရနောင်းပဲအချောင်းသိမကတော့ဘူး။အဲ့တော့ရနောင်းကလည်းကျွန်တော်တို့ဒီဖုတ်ကက်ဖန်ငါကိုဖျက်တဲ့လမ်းကစစ်စစ်ကြီးကြီးများစစ်တပ်ကြီးကြီးရှိတာ။ချုံပေါ်ကနေပြီးတော့ကျွန်တော်တို့စစ်ကကမျိုးဖျက်ဖျက်ပြီးတော့မှကျွန်တော်တို့နှခုံကြီးအများကိုဖျက်အဲ့ဒီလမ်းကိုတုံးလာများတယ
်။အခုဆိုရင်2019ခုနှစ်အစကစပြီးထိုင်းတောင်ပိုင်းမှာလူကုန်ကူးမှု6ကြိမ်တည်းမနဲ့ဖမ်းဆီးမိပြီးလူကုန်ကူးခံရသူ150လောက်ဖမ်းဆီးခံခဲ့ရပါတယ်။2018ခုနှစ်ထဲမှာတော့ထိုင်းတောင်ပိုင်းကနေမလေးရှားနယ်စပ်ကိုသွားကြမဲ့လူကုန်ကူးခံရသူ1000ထက်မနည်းဟာဖမ်းဆီးခံခဲ့ရပါတယ်။ထိုင်းတနိုင်ငံလုံးမှာတရားမဝင်နိုင်ငံသားတွေကိုအဖမ်းဆီးတွေစက်တိုက်လုပ်လာတဲ့အခုရပိုင်းအတွင်းမှာပဲထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ဒွိုင်းစကစ်လမ်းမပေါ်မှာလူကုန်ကူးလာတဲ့ကားနှစ်စီးနဲ့အတူထိုင်းနိုင်ငံသားနှစ်ဦးကိုနယ်မြေစစ်ဆေးရေးဂိတ်မှာဖမ်းမိသွားခဲ့ပါတယ်။ကားနှစ်စီးပေါ်မှာမြန်မာနိုင်ငံသားအမျိုးသမီးတွေနဲ့ကလေးငယ်အများဆုံးပါဝင်တဲ့လူအယောက်30ကိုစိုက်ပျိုးရေးခြံနေမှာသုံးဖို့နဲ့အိမ်ပေါ်ရီအဖြစ်အလုပ်သွင်းပေးဖို့အတွက်ခေါ်လာခဲ့တာဖြစ်ကြောင်းထိုင်းရနာပိုင်းတွေကထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံသားတွေစီကနေအလုပ်ကန်ရှာဖွေပေးမယ်ဆိုပြီးတဦးကိုဘန်းငွေ9000ကနေ10000ထိယူပြီးလူပွဲစားတွေကချင်းမိုင်ဒေသကမြို့နယ်တွေမှာအလုပ်ကျန်းသမားတွေအဖြစ်လက်ရောင်းစားနေကြတာဖြစ်တယ်လို့လည်းထိုင်းရနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင်။